သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
ဇန်နဝါရီ17ရက်နေ့မှာစစ်တပ်ကအတူအယောင်ရွေးကောက်ပွဲအပိုင်းနှစ်ကိုတိုင်းနယ်ပြည်နယ်12ခုမှာရှိတဲ့မြို့နယ်ပေါင်း100မှာကျင်းပပြုလုပ်ခဲ့ပါတယ်ဒီအပိုင်းနှစ်မှာမဲရုံနေမှာမဲလာပေးသူနေပါနေတာအပြင်စစ်တပ်ဟာရွေးကောက်ပွဲကျင်းပခြင်းမှာတော့ပြည်သူတွေကိုလက်နက်ကြီးနဲ့ပစ်တာလေကြောင်းကနေတိုက်ခိုက်တာတွေပြုလုပ်ခဲ့ပါတယ်ရန်ကုန်တိုင်းနယ်ကပဟန်ပပဲတန်းလာတာကော်မူကုန်းချံကုန်းတကုတ်မြို့တင်မြောက်ပိုင်းဒေါ်ပုံပစွန်နောင်းလှိုင်းရွှေပြည်သာချမ်းတပင်လဲကူတောင်ဥက္ကလာပါကိုကိုကျွန်းကြီးမြင့်တိုင်းအင်းစိန်စုစုပေါင်း16မြို့နယ်မှာရွေးကောက်ပွဲအပိုင်းနှစ်ကိုကျင်းပခဲ့တာဖြစ်ပါတယ်ရွေးကောက်ပွဲအပိုင်းနှစ်မှာရန်ကုန်ကမြို့နယ်16မြို့နယ်မှာစစ်တပ်ကပြုလုပ်ခဲ့ပေမဲ့လေလူစီကားလွန်လာတဲ့ရန်ကုန်မြို့ရဲ့လာတာပပဲတန်းစတဲ့မြို့လေကောင်ကမဲယုံတွေကိုကြည့်ရင်တော့ဒီရွေးကောက်ပွဲရဲ့အနှစ်သာရကိုအထင်းသားမြင်နိုင်ပါတယ်စစ်ကောင်းဆောင်ဘူဂျုံမူကြီးမင်းအောင်လိုင်ကိုတိုင်လှိုင်မြို့နယ်ထဲကမဲုံအချို့ကိုဇန်နဝါရီ17ရက်နေ့ကလာရောက်ကြည့်ရှုခဲ့ပါတယ်စစ်ကောင်းဆောင်မင်းအောင်လိုင်အခုလိုမဲုံတွေကိုလာရောက်ကြည့်ရှုတာဟာပြည်သူတွေကိုမဲပေးဖို့ဖိအားပေးတဲ့သဘောတရားနေတယ်လို့နိုင်ငံရေးလေးလာသုံးသပ်သူတွေကဆိုပါတယ်စစ်တပ်ရဲ့ထိန်းချုပ်မှုတွေရှိနေတဲ့ကြားထဲကပြည်သူတွေဟာမဲုံကိုမတွားခြင်းအဖြစ်သူတို့ရဲ့စံတော်ကိုထုတ်ဖော်ခဲ့ကြတာလည်းဖြစ်ပါတယ်ဒါဟာကြောက်လို့အိမ်ထဲမှာပုံအောင်နေတာမျိုးမဟုတ်ပဲဒီပွဲဟာငါတို့နဲ့မဆိုင်တဲ့ပွဲဒီရွေးကောက်ပွဲဟာငါတို့ကိုတတ်နေတဲ့သူတွေလုံနေတဲ့ပွဲဆိုတာကိုတခဲနှက်တပိတ်မှောက်လိုက်ကြတာလည်းဖြစ်ပါတယ်ရန်ကုန်မြို့ရွေးကောက်ပွဲအပိုင်းနှစ်မှာပါဝင်တဲ့မြို့နယ်မှာနေထိုင်တဲ့အမည်မဖော်လိုတဲ့အသက်33နှစ်အရွယ်အမျိုးသမီးတို့ကတော့ရွေးကောက်ပွဲမှာမဲမပေးခဲ့တာနဲ့ပတ်သက်ပြီးအခုလိုရှင်းပြပါတယ်မဲပေးခဲ့တာကတ
ော့မပေးခဲ့ဘူးပါလို့လေကတော့ပြောရရင်လေပို့ချုပ်စမဲတော့လဲလဲဆိုမဲပြေးပိုင်မရှိရဲ့အချိန်တိုင်းဟိုကပြေးမပေးနဲ့ပေါ့အဲ့လိုပြောတော့မပေးခဲ့ဘူးပေါ့ကျောင်းကလည်းသူတို့ပေးချင်တယ်ဆန္ဒမရှိဘူးအဲ့ဒါမပေးခဲ့ဘူးရေးတော့ပဲဘယ်လိုတော်ရလဲဆိုပြေးကိုရဟိုသက်သနာရှာမှာဆိုလို့လားတော့ထည့်ကြတာပေါ့သူလလနဲ့လူကတော့ရောက်တရမှာ10ရောက်တာမရှိဘူးပေါ့လည်းပဲသူတွေများလာဆိုတော့လေဟိုချွတ်လို့ကျဲတယ်ပါပဲအများကြီးတော့လည်းခေါ်ပြီးကို့မဲရောကို့အိမ်ပေးနေဆိုတော့ဟိုဖြတ်သွားဖြတ်လာဟိုတယောက်စားနှစ်ယောက်စားအဲအဲ့လိုမျိုးလေးပေါ့အဲ့ဒါလားကွဟိုကဲ
ဒီကြားထဲမှာရန်ကုန်တိုင်းတဲကမဲဆန်တားနေ16နေတဲကကြီးမြင့်နိုင်မြို့နယ်ကလွဲလို့ကျန်15မြို့နယ်မှာနိုင်သွားပြီလို့စစ်တပ်ကြောထောက်နောက်ခံပေးထားတဲ့ကျန်းခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကဗဟုအလုံအမှုဆောင်ဦးမောင်မြင့်ကသူ့ရဲ့လူမှုကွန်ရက်ကနေထုတ်ပြန်ခဲ့ပါတယ်။ဒါအပြင်17ရက်နေ့ရွေးကောက်ပွဲအပိုင်းနှစ်မှာပြုလုပ်ခဲ့တဲ့မြို့နယ်တရာတဲက68မြို့နယ်မှာပြည်ထောင်စုကျန်းခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီ USDP ကအနိုင်ရရှိနေတယ်လို့ USDP ပါတီရဲ့နေပြည်တော်ကောင်ဆယ်နေမည်ဥက္ကဋ္ဌဦးလှဆွေက BBC ကိုဖြေကြားထားတာတွေ့ရပါတယ်။နိုင်သွားပြီဆိုပြီးလူမှုကွန်ရက်ပေါ်ရမှာကြီးညာနေတဲ့ကြန့်ခိုင်ရေးပါတီရဲ့ထုတ်ပြန်ချက်တွေဟာလူရဲစရာပြက်လုံတစ်ခုလိုဖြစ်နေပါတယ်။ပြိုင်ပွဲမရှိတဲ့ကွင်းထဲမှာကိုဘာသာကိုသွင်းပြီးအောက်ပွဲခံနေရတဲ့မြင်ကွင်းကရှက်စရာကောင်းလာပါတယ်။ဒီရွေးကောက်ပွဲမှာထူးခြားတဲ့သင်ခန်းစာတစ်ခုကတော့ဒေါ်စန်တာမင်းရဲ့ဖြစ်ရပါပဲ။ NLD လိုလူထုပါတီကြီးရဲ့ခေါင်းဆောင်ဟောင်းတစ်ယောက်ကနေစစ်ကော်မရှင်ရဲ့ရွေးကောက်ပွဲမှာတတိပုဂ္ဂလဝင်ပြိုင်ခဲ့ပေမဲ့နောက်ဆုံးမှာတော့အလုံးတွက်ဆထားတဲ့အတိုင်းကြန့်ခိုင်ရေးပါတီအမတ်ဒုတိယဘူမူကြီးအငိမ့်စားဦးလှတင့်ကိုရှုံ့နှိပ်ခဲ့ရတာလည်းဖြစ်ပါတယ်။ရွေးကောက်ပွဲကိုစန့်ကျင်ပြီးမဲမပေးခဲ့တဲ့သူတွေရှိတယ်လို့စစ်တပ်ကကြောက်လို့မဲသွားပေးခဲ့ရတဲ့သူတွေလည်းရှိပါတယ်။အဲ့ဒီထဲမှာအသက်50ကျော်အရွယ်မက်ခင်လေးအပါအဝင်မှာပဲ။သူမမဲသွားပေးတဲ့မှတ်ပုံတင်ပျောက်ဆုံးနေတာကြောင့်ရက်ကွက်ရုံက15မိနစ်အတွင်းမှတ်ပုံတင်အစ်စ်တစ်ခုပြန်ထုတ်ပေးလိုက်တာကြောင့်သူမအံ့ဩသွားခဲ့ရတယ်လို့ဆိုပါတယ်။မြမဒီမှာပုံမှန်မှတ်ပုံတင်တစ်ခုရဖို့ဆိုရင်လက်ငွေသိန်းနဲ့ချီပေးရတယ်လို့ကာလအဖြစ်လက်နဲ့ချီကြမြင့်တက်ပါတယ်။စစ်တပ်ရွေးကောက်ပွဲကျင်းပနေတဲ့လက်ရှိအချိန်မှာတော့မှတ်ပုံတင်တစ်ခုကို15မိနစ်အမြန်နဲ့ထုတ်ပေးနေတာလည်းဖြစ်ပါတယ်။ ဒီအကြောင်းနဲ့ပတ်သက်ပြီးမက်ခင်ကအခုလိုပြောပြပါတယ်
အမမဲဘူးလို့တော့မပုံနေရပြောက်တော့မထဲလို့မထဲလို့မရဘူးလို့ပြောတယ်အားနဲ့ကျမလည်းအိမ်ကိုပြန်လာလိုက်တယ်အိမ်ရောက်တော့နေခင်းလောက်ကြတော့အလုပ်လုပ်လို့ပြီးခဲ့ပြီးတော့ကျမနေခင်းလောက်ကြတော့နောက်တစ်ချက်ထပ်သွားပြီးတော့မေးတယ်ကျမကနဲ့ထဲလို့ရလားဆိုရုံးမှာမပုံနေလောက်ပြီးရဲ့လို့ပြောတယ်အားနဲ့ကျမရုံးကိုသွားလိုက်တယ်သွားလိုက်တဲ့အခါမှာချက်ချင်းရလို့ကျမအံ့ဩနေတယ်ဘာလို့လဲဆိုတော့ဘယ်တော့မှချက်ချင်းမရဘူး15မိနစ်မိနစ်20လောက်နဲ့မြန်လာဆိုတာဒီတစ်ခါပဲဘောမှာဒီတစ်ခါပဲကြုံဘူး။ကျွန်တော်ကလေးတွေနဲ့တော်တော်လောက်တိုင်းတစ်လဟလာအရက်20အဲ့လောက်ကြာတယ်။ပတ်စံလည်းပေးရတယ်။အခုကပတ်စံလည်းမပေးရဘူး။15မိနစ်နဲ့ပြီးတစ်ခါရဲ့လောက်ပြီ။အချိန်ခဏလေးပါလို့ရခဲ့ဆိုသူ့ကိုမဲမထဲမှာဆိုးလို့ဖြစ်မှာပေါ့။အဲ့ဒါကြောင့်မမြန်ရတာလေ။အချိန်တော့ဆိုလူကတန်းစီနေမဲထဲလို့ရှိရင်အခုကလူတော်ဝင်ရှိ20မှာမဲထဲတဲ့အခါကြလို့ရှိရင်ဟိုကတန်းစီနေတဲ့လူကလူအုပ်ကြီးကနည်းနည်းလုံးမို့အခုကလူသားအောင်မရှိဘူးအဲ့မှာငုတ်တုတ်လေးထိုင်ပြီးတော့မှစောင့်နေတဲ့လူပဲရှိတယ်ဟိုမဲထတဲ့လူကတိတ်ပြီးမတွေ့ရ
မြို့ကြီးတွေရဲ့မဲယုံတွေတိတ်ဆိတ်နေချိန်မှာနယ်မြို့တွေမှာတော့တနက်တန်းတွေစုညံနေခဲ့ပါတယ်ရွေးကောက်ပွဲဒုတိယပိုင်းကိုတိုင်းနယ်ပြည်နယ်12ခုမှာပြုလုပ်ခဲ့တာဖြစ်ပြီးရန်ကုန်တိုင်းကလွှဲရင်ကျန်တဲ့နေရာတွေမှာတိုက်ပွဲတွေနဲ့လေကြောင်းတိုက်ခိုက်မှုတွေရှိခဲ့ပါတယ်။စလင်းမြို့နယ်ကစစ်ဘေးရှောင်တွေကိုဒရုန်းနဲ့ပုံကျဲတာ၊ရေဦးကစာတင်ကျောင်းနဲ့စေယုံတွေကိုဂျက်ဖိုင်တာနဲ့တိုက်ခိုက်တာတွေဟာငြိမ်းချမ်းစွာမဲပေးနိုင်ဖို့ဆိုတဲ့ခေါင်းစဉ်အောက်မှာစစ်တပ်ကကျူးလွန်နေတဲ့စစ်ရာဇဝတ်မှုတွေဖြစ်ပါတယ်။မကွေးတိုင်းမင်းဘူးခရိုင်စလင်းမြို့နယ်တွေကိုစစ်တပ်ကရွေးကောက်ပွဲမတိုင်ခင်ဇန်နဝါရီ10ရက်နေ့မှာအသေးခံဒရုန်းတွေ၊ဒရော့ဘုံးတွေနဲ့ပုံကျဲတာတွေပြုလုပ်ခဲ့လို့လူ20ကျော်တန်းရန်ရခဲ့တယ်လို့ပြည်သူ့ကာကွယ်ရေးတပ်စလင်းညီနောင်အဖွဲ့ကတင်ထုတ်ပြန်ထားပါတယ်စစ်တပ်ဟာစင်ဖြူကျွန်းမြောက်ဘက်နဲ့စလင်းချောင်းမြောက်ဘက်ကဂျေးရွာတွေကိုကာမီကာဇေဒရုန်းတွေဒရော့ဘုံးတွေနဲ့ဇန်နဝါရီလ9ရက်နေ့10ရက်ညပိုင်းတွေမှာဘုံးကျဲတိုက်ခိုက်ခဲ့တာဖြစ်တယ်လို့စလင်းညီနောင်အဖွဲ့ကတင်ထုတ်ပြန်ထားတာလည်းဖြစ်ပါတယ်စစ်တပ်ရဲ့ဒီလိုတိုက်ခိုက်မှုတွေကြောင့်စလင်းမျိုးနဲ့စင်ဖြူကျွန်းမြို့ကန်တွေအပါအဝင်မြို့နယ်အတွင်းကလူပေါင်း 9,000 နီးပါးဆစ်ဆောင်နေရပြီးတော့စလင်းမြို့နယ်အတွင်းမှာတော့စစ်ရေးအရှိန်ပြင်းထန်နေတယ်လို့သိရပါတယ်။ပဲခူးတိုင်းထဲမှာတော့မင်းလှရေတားရှိတိုက်ဦးရွှေကျင်ထန်းချပင်ဇီကုံပေါင်းတဲ့ကဝတနက်ပင်ပောက်ခေါင်ပဒေါင်းနဲ့မိုးညူစတဲ့12မြို့နယ်မှာစစ်တပ်ကရွေးကောက်ပွဲအပိုင်းနှစ်ကျင်းပခဲ့ပါတယ်။ရွေးကောက်ပွဲအပိုင်းနှစ်ထဲကမင်းလှမြို့ပေါ်မှာတော့ရွေးကောက်ပွဲအပိုင်းနှစ်ကျင်းပမယ်မနက်ပိုင်းမှာပောက်ကွဲမှုတွေဖြစ်ခဲ့ပါသေးတယ်။ဒါအပြင်အဲ့ဒီနေ့မနက်ပိုင်း9နာရီလောက်ကရန်ကုန်မန္တလေးလမ်းဟောင်းဖြူးမြို့နယ်ကစားကုန်းရွာမှာတည်ရှိတဲ့စစ်တပ်စစ်ဆေးရေးဂိတ်ကိုတော်လှန်ရေးတပ်တွေကဝင်ရောက်တိုက်ခိုက်ခဲ့တယ်လို့သိရပါတယ်။ပဲခူးတိုင်းကြောက်တကားမြို့နယ်ထဲမှာလည်းစစ်တပ်နဲ့တော်လှန်ရေးတပ်တွေအကြား2026ခုနှစ်ဇန်နဝါရီလဇန်ပိုင်းကနှစ်ဖက်တိုက်ပွဲဖြစ်ပွားနေပြီးရန်ကုန်မန္တလေးအမြန်လမ်းပိုင်းကကြောက်တကားကဆလို့ရေတားရှိအထိတောက်လျှောက်စစ်ရေးတင်းမာနေတာလည်းဖြစ်ပါတယ်။ဒါအပြင်ရွေးကောက်ပွဲကျင်းပတဲ့17ရက်နေ့မနက်ပိုင်းမှာထန်းတပင်မျိုးပေါ်ကအထွေထွေအုပ်ချုပ်ရေးမှူးရုံဒရုန်းပုံးနဲ့ပြစ်ချခံခဲ့ရလို့ခရိုင်အဆင့်အရာရှိတအူတည်ဆုံးကရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်တအူပြင်းထန်တိုင်ရရခဲ့တယ်လို့သတင်းဌာနတွေရဲ့ဖော်ပြချက်အရာသိရပါတယ်။ဒါအပြင်ရွေးကောက်ပွဲအပိုင်းနဲ့ကျင်းပတဲ့ဇန်နဝါရီ17ရက်နေ့မှာပဲမိုးလွဲပိုင်းမှာကမ္ဘာမြို့နယ်အုပ်ချုပ်ရေးမှူးအပါအဝင်မြို့နယ်ရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်တွေနဲ့ရဲတပ်ဖွဲ့ဝင်တွေလိုက်ပါလာတဲ့အဖွဲ့ကမဲယုံတွေကိုစစ်ဆေးပြီးအပြန်လန်းကာရန်ကိုပြည်သူ့ကာကွယ်ရေးတပ် PDF တွေကတိုက်ခိုက်ခဲ့တာကြောင့်ကမ္ဘာမြို့နယ်မြို့နယ်အုပ်ချုပ်ရေးဇော်မင်းနိုင်တိုက်ဆုံးခဲ့ရပါသေးတယ်။ဒီလိုတိုက်ခိုက်ခံရတာဟာပြည်သူတွေကိုအတင်းအဓမ္မချင်းချောက်အကြက်ကင်လို့ထွက်ပေါက်အနေနဲ့ပြည်သူတွေကလက်တော့ပြန်တာဖြစ်တယ်လို့မန္တလေးမြို့နယ်ပြည်သူတအူးကမှတ်ချက်ပြုထားပါသေးတယ်။မန္တလေးတိုင်းရင်းမှာတော့မန္တလေးမြို့ပေါ်မှာရှိတဲ့မဟာအောင်မြေတည်ကြီးတကောအမရပူရာစာရည်မြို့နယ်သုံးမြို့နယ်မှာစစ်တပ်ကရွေးကောက်ပွဲအပိုင်းနှစ်ကျင်းပခဲ့ပြီးလူစိတ်ဝင်စားမှုနှေးပါခဲ့တယ်လို့သိရပါတယ်။စစ်တပ်အတွက်မဲတပြားရရှိဖို့အတွက်ပြည်သူအသက်တွေကိုအရင်အနှီးပြုနေတဲ့လုပ်ရဟာဘလို့နည်းနဲ့မှဒီမိုကရေစီမဖြစ်နိုင်ပါဘူး။ကမ္ဘာမြို့နယ်ကအုပ်ချုပ်ရေးမှုတည်ဆုံးမှုနဲ့ဖြူထန်းတပင်ကတိုက်ပွဲတွေကတက်တေပြနေတာကတော့ဒီရွေးကောက်ပွဲဟာနိုင်ငံရေးထွက်ပေါက်မဟုတ်ပဲပုံမပြင်းထန်တဲ့ပြပခရီစီကိုဥတည်နေတဲ့လောင်စာတစ်ခုပဲဖြစ်တယ်ဆိုတာပါပဲ။တိခါရှိတဲ့ရွေးကောက်ပွဲလို့ စစ်ကောင်ဆောင်မင်းအောင်လှိုင်ကတဖောက်ဖောက်ပြောနေပေမဲ့ပြည်သူတွေကစစ်တပ်ရန်ကိုကြောက်လို့သာမဲထဲနေရတာဖြစ်တယ်လို့ပြည်သူတို့ကဆိုပါတယ်
။အမေရိကရက်ွက်တွေနေရာတွေမတူတော့ပေးရခြင်းလည်းမတူကြပါဘူး။မပေးလည်းမပေးပါဘူး။ပေးတယ်ဆိုလို့ရှိရင်လည်းကြောက်လို့အမမွေလည်းမဖြစ်မနေအကြောင်းတစ်ခုကြောင့်ပေးကြတာပါ။မပေးဘဲနေလို့ရတယ်ဆိုတာလည်းဖိအားမရှိရမျိုးပေါ့နော်။ကောင်းကောင်းကောင်းကြောက်မပေးပြကြတာပါ။အရှိရေးပါပဲရှင်နေရတော့တော့တော့အောင်နေပြောတာပဲပေါင်ရမှုပြည်သူရဲ့ပေါင်ရမှုစိတ်ဝင်စားမှုကတော့မရှိသလောက်ပါပဲပြရမယ့်နေ့တွေဆိုလို့ရှိရင်လည်းရက်ွက်တွေလည်းနေမှာရှင်းနေပါတယ်ကားတွေရောလူတွေရှင်းနေအားလုံးတိတ်တိတ်ဆိတ်ဆိတ်နဲ့ခုနေရာနဲ့ကွက်ကိုငြိမ်နေတာမျိုးပေါ့နော်စိတ်ဝင်စားမှုလည်းတော်တော်နေပါတယ်
မဲပိစံရုတ်တရက်ပြက်သွားတာတွေအပြင်ကြိုးတင်မဲကိစ္စနဲ့ပတ်သက်ပြီးအငင်းပွားဖွဲ့ရာကိစ္စတွေလည်းပါတီတွေကြားမှာဖြစ်ပေါ်နေပါတယ်ရွေးကောက်ပွဲအပိုင်း1တုန်းကလိုပဲ7ရက်နေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲအပိုင်း2မှာလည်းမဲပိဆက်ပြဿနာတွေနဲ့တိုတင်မဲတွေကြောင့်ရလက်ပြောင်းပြန်ဖြစ်သွားခဲ့တာတွေကြုံတွေ့နေရတယ်လို့ပါတီကိုယ်စားလှယ်တွေကထုတ်ဖော်ပြောကြားလာကြောင်းဒီတွင်သတင်းဌာနတွေကရေးသားနေကြပါတယ်တိုတင်မဲပြဿနာနဲ့ပတ်သက်ပြီးရွေးကောက်ပွဲကော်မရှင်ကတစုံတရာဖြေရှင်းမပေးနိုင်ဘူးလို့လည်းနိုင်ငံရေးပါတီတွေဘက်ကပြောတယ်လို့လည်းဆိုပါတယ်စစ်တပ်ကျင်းပတဲ့ရွေးကောက်ပွဲကိုလက်မခံကြောင်းတော်လိုင်းအဖွဲ့တွေအပါအဝင်ပြည်သူတွေနဲ့ပြည်ပရောက်မြန်မာတွေကစံတဖော်ထုတ်ခဲ့ကြတာလည်းရှိပါတယ်စစ်ကောင်စီလုပ်နေတဲ့အတူအယောင်ရွေးကောက်ပွဲကိုစန့်ကျင်တဲ့အနေနဲ့ဓာတ်ပုံလှုပ်ရှားမှုကိုကရင်နီပြည်နယ်ကဒေသ17ခုမှာပြုလုပ်ခဲ့ကြတယ်လို့ကရင်နီပြည်လူငယ်များသမဂ္ဂကဇန်နဝါရီလ17ရက်ကထုတ်ပြန်ထားပါတယ်ဒါအပြင်ဂရင်းနီပြည်နယ်ဘောလခဲမြို့နယ်တနေရာမှာလဲရွေးကောက်ပွဲကိုစန့်ကျင်တဲ့အနေနဲ့မီးထိုးတပိတ်ပြုလုပ်ခဲ့တယ်လို့လဲဂရင်းနီအမျိုးသမီးအစည်းအရုပ် KNWO ကဇန်နဝါရီ17ရက်နေ့မှာသတင်းထုတ်ပြန်ထားပါတယ်။ဩစတြေးလျနိုင်ငံရောက်မြန်မာတွေကလဲစစ်အစိုးရရုံးဆိုင်ရာကင်ပါရာမြို့မှာစစ်တပ်ကျင်းပတဲ့ရွေးကောက်ပွဲကိုစန့်ကျင်ကြောင်းဇန်နဝါရီ17ရက်ကတပိတ်မှောက်ဆန္ဒပြခဲ့ကြပါသေးတယ်။စစ်တပ်ကျင်းပခဲ့တဲ့ရွေးကောက်ပွဲအပိုင်းနှစ်ဟာရွေးကောက်ပွဲအပိုင်း1တုန်းကထပ်တိုက်ခိုက်မှုတွေပုံမပြင်းထန်ခဲ့တာကိုတွေ့ရပါတယ်။စစ်ကော်မရှင်ရဲ့အပိုင်း1ရွေးကောက်ပွဲဟာငြိမ်းချမ်းရေးကိုစောင့်ကြည့်မလာနိုင်တဲ့အပြင်နိုင်ငံတော်ဝန်ပုံမပြင်းထန်တဲ့ပြည်ပခါတွေကိုသာဖိတ်ခေါ်လိုက်တယ်လို့ဖြစ်ခဲ့ပါတယ်။လူတို့ရဲ့တိတ်ဆိတ်စွာသဘိမ့်မှမှုတွန်လိုင်းအင်အားစုရဲ့ဟန့်တားမှုနဲ့စစ်တပ်ရဲ့ရက်စက်ကြမ်းကြုတ်မှုတွေဟာဒီရွေးကောက်ပွဲကိုကြရှုံးပြီးသားပြဿနာတစ်ခုအဖြစ်ကမ္ဘာအလယ်မှာဖော်ပြလိုက်တာလည်းဖြစ်ပါတယ်။ပြည်သူတွေကရွေးကောက်ပွဲနဲ့အာဏာသိမ်းအစိုးရကိုလက်မခံပေမဲ့လည်းဗိုလ်ချုပ်ဇော်မင်းထွန်းကတော့မတ်လမှာရွေးကောက်ပွဲအနိုင်ရအမတ်တွေကိုလွှတ်တော်ခေါ်ယူပြီးဧပြီလမှာအစိုးရသစ်ဖွဲ့စည်းမယ်လို့ဇန်နဝါရီ17ရက်ရွေးကောက်ပွဲအပိုင်းနှစ်ကျင်းပနေစဉ်ရန်ကုန်မြို့ကသတင်းထောက်တွေကိုပြောကြားခဲ့တာလည်းဖြစ်ပါတယ်။လက်နက်နဲ့ချင်းချောက်ကြီးရယူတဲ့မဲတပြားဟာပြည်သူစံတာကိုကိုးစားမပြုနိုင်ပါဘူး။စစ်အာဏာရှင်တွေဟာနိုင်ငံရဲ့မြေပုံပေါ်မှာမဲယုံတွေစောင့်နိုင်ပေမဲ့ပြည်သူရဲ့ရင်ထဲမှာတော့သူတို့အတွက်နေရာတလက်မတော်မကြံတော့ဘူးဆိုတဲ့အချက်ပဲဖြစ်ပါတယ်။သွေးစွနေတဲ့လက်နဲ့ကျင်းပတဲ့ရွေးကောက်ပွဲတွေဟာနိုင်ငံကိုမကယ်တင်နိုင်သလိုအာဏာရှင်စနစ်ဤကုန်းချုပ်ရေးအတွက်ပုံမှန်မြန်ဆန်စီမဲ့လောင်စာတွေဖြစ်လာပါတော့မယ်။ဒီသတင်းဆောင်ပါကိုကျမစင်ကတင်ဆက်ပေးထားပါတယ
်။ SBS မြန်မာပိုင်းကိုနားဆင်ရတာနှစ်သက်ပါသလား။ Facebook မှာဆွေးနွေးမှုတွေကိုဆက်ကြရအောင်ပါ။SBS မြန်မာပိုင်း Facebook ကို like လုပ်ပြီးတော့သင်ချင်တဲ့ချက်ကိုမျှဝေနိုင်ပါတယ်။ SBS Bemis ကို Facebook မှာ share ချနိုင်ပါတယ်ရှင
် SBS မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ